နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုနောက်ထပ်ထောင်နှံသုံးနှစ်ချလိုက်တာအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးမြန်မာစစ်ကောင်စုံတွေကိုနောက်ထပ်ဖိအားတွေပေးချဖို့နိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်ပါတယ်။ဒေါ်ဆန်းစုကြည်ကိုအလုံးနဲ့ထောင်နှံသုံးနှစ်ထပ်ချလာတဲ့မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းတောက်တကြံနေညတွစ်တာကနေဝန်ကြီးဘလင်ကန်ကပြောကြားလိုက်တာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီရေးချက်အရွေးောက်ခံထားတဲ့ခေါင်းဆောင်တွေကိုဖိနှိပ်တာနဲ့အကြမ်းဖက်မှုတွေတိုးလာတာအတွက်စစ်ကောင်စီကတာဝန်ခံတာဝန်ယူမှုရှိလာအောင်အတူတကောလက်တွဲဆောင်ရွက်ရမယ်လို့လည်းပြောပါတယ်။နေပြည်တော်အချင်းတော်တရားရုံးကဒေါ်ဆန်းစုကြည်ကိုရွေးောက်ပွဲမဲမတမမှုနဲ့အလုံးနဲ့ထောင်နှံသုံးနှစ်မိနစ်ကချမှတ်လိုက်တာပါ။မိနစ်က February အာနာသိမ်းရတဲ့စစ်တပ်ကဒေါ်ဆန်းစုကြည်ပေါ်မှာနိုင်ငံတော်လှည့်ဝဲဥပဒေချိုးဖောက်မှုတဘောဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုပြန်အပြည့်လိုက်စားမှုအတော်များများနဲ့တရားစွဲဆိုထားတာဖြစ်ပြီးအခုဆိုကြာခံနေရတဲ့ထောင်နှံပြစ်ဒဏ်ကနှစ်20ရှိပြီဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအမေရိကန်နဲ့အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေချမှတ်တာဖြစ်ပေမဲ့ဇူလိုင်လတုန်းကကိုချင်းမီကိုစရာတို့ပေါ်ဝင်နိုင်ငံချင်းသား၄ဦးကျိုးပြူပေးခွင့်မြက်ခဲ့တာနဲ့ပတ်သက်ပြီးနောက်ထပ်အရေးယူမှုတွေချမှတ်မယ်လို့အမေရိကန်ဆိုတာကပြောပေမဲ့စစ်ကောင်စီအတွက်အဓိကဝင်ငွေပေးနေတဲ့ရေနံနဲ့တဘောဝဓာတ်ငွေလုပ်ငန်းအတွက်တိုးပြီးအရေးယူမယ်ကိစ္စမှာတော့မြန်မာစီကနေဓာတ်ငွေယူနေတဲ့ထိုင်းရဲ့ကန့်ကွက်မှုကြောင့်ဆက်မလုပ်ဘဲရပ်ထားခဲ့တာဖြစ်ပါတယ်။